ပြည်ခဲ့တဲ့တောက်ကြာနေကရှမ်းပြည်မြောက်ပိုင်းမှာလက်နက်ကြီးထိပ်ပြီးရဲသားတည်ဆုံခဲ့ရမှုအတွက်တပ်မတော်နဲ့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်၃ဘွဲ့အပြန်အလှန်ဆွဆွဲနေကြပါတယ်။ဩဂတ်စ်လ31ရက်နေ့မနက်ပိုင်းကရှမ်းပြည်နယ်မော်ဟစ်စုရွာစုစည်းရွာအတွင်းလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရဲသား၅ဦးတည်ဆုံပြီးထိခိုက်ဒဏ်ရာရရှိခဲ့တာတွေဟာမြောက်ပိုင်းမှာမိတ်အဖွဲ့ MNDA, TNLA နဲ့ AA အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်အင်တာနက်ဆိုင်မနာမှာမနေ့ကဖော်ပြလိုက်ပါတယ်။ကိုခိုင်မျိုးနဲ့ဆိုရစစ်တပ်နယ်မြေကန်တပ်ဖွဲ့တွေကိုလက်နက်ကြီးတွေနဲ့200ကနေပစ်ခတ်ရမှာအရက်သားတွေတည်ဆုံခဲ့ရတာနဲ့ပတ်သက်လို့လက်နက်ကင်တပ်ဖွဲ့တွေဘက်ကနေအင်တာနက်ဆာမနာကနေတဆင့်ဒါဟာတပ်မတော်ရဲ့လက်ချက်ဖြစ်တယ်လို့သတင်းမှားတွေထုတ်ပြန်ခဲ့တယ်လို့လည်းဒီကာကွယ်ရေးဦးစီးချုပ်ဆာမျက်နှာမှာဖော်ပြထားပါတယ်။ကိုခိုင်မျိုးအရှေ့မြောက်ဘက်မန်ထန်ရွာနဲ့အနောက်တောင်ဘက်ပန်ဆေးရွာနားကနေပစ်ခတ်ရမှာမော်ဟစ်စုစည်းကြေးရွာဟာကြည်လန်းချောင်းပေါ်မှာရှိနေတာကိုစုံစမ်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းဒီတပ်မတော်စာမျက်နှာမှာထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားပြီးချိန်မှာတော့မပေါက်ကွဲပဲမြေမှာစိုက်ဝင်နေတဲ့အစိုးရစစ်တပ်ကထုတ်တယ်ဆိုတော့ဘုံသီးဓာတ်ပုံတွေပေါ်လာတယ်လို့လည်း Facebook လူမှုကွန်ရက်မှာဖော်ပြထားတယ်။ဒါဟာလှုပ်ရှားဖန်တီးမှုသာဖြစ်တယ်လို့တပ်မတော်ဘက်ကညင်ဆန်ထားပါတယ်။မြောက်ပိုင်းမှာမိအဖွဲ့၃ဘွဲ့ကတော့အရက်သားတွေတည်ဆုံတာဟာကုခိုင်ခြေဆိုင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သာဖြစ်တယ်လို့ဆွဆွဲထားပါတယ်ခင်ဗျ။